အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်နဲ့ရခင်စစ်အစိုးရခေါင်းဆောင်ဟောင်းဗိုလ်ချုပ်မူကြီးတန်းရွှေတို့တွေ့ဆုံခဲ့တယ်လို့ NLD ပါတီက VOA ကိုအတည်ပြုပြောဆိုပါတယ် NLD ဘက်ကတော့အခုချိန်ဟာအကဲဆက်တဲ့အသွင်ကူးပြောင်းရေးအခြေအနေဖြစ်တာမို့သူတို့အနေနဲ့ထင်းထင်းသင်းသင်းပြောဆိုနေရပါတယ်လို့လည်းဆိုပါတယ်အခြေအနေတွေကိုစုံစမ်းမေးမြန်းတာတဲ့ကိုသားညွန်ဦးကပြောပြမှာပါ
ဒေါက်ဆန်းစုကြည်နဲ့ရခိုင်စစ်ဆေးရကြီးကဲဗိုလ်ချုပ်မကြီးတန်းရွှေတို့တွေ့ဆုံနေဆိုတဲ့သတင်းပေါ်မှာဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့တရားဝင်ထုတ်ဖော်အတည်ပြုလိုက်ပါပြီ။ဗိုလ်ချုပ်မကြီးတန်းရွှေနဲ့ဒေါက်ဆန်းစုကြည်တို့ဟာမနေ့နေ့လယ်ပိုင်းတုန်းကတွေ့ဆုံခဲ့ကြတာဖြစ်ပါတယ်လို့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောခွင့်ရသူတူဖြစ်တဲ့ဦးဝင်းမြတ်က VOA ကိုအတည်ပြုပြောကြပါရစေ။ကျွန်တော
်တို့လည်းဒါတော့တွေ့ရတော့အတည်ပြုလို့ရတယ
်ဗျ။တခြားထူးခြားခြားဆွေးနွေးတာတွေပါများရှိတယ်လို့သိရပါပါလေခင်ဗျ။
အဲ့ဒါတော့ကျွန်တော်တို့ကလည်းပါမသွားတော့မသိဘူး။တွေ့ရတော့ဟိုဒီအကြည့်ကြီးလို့တော့ရတယ
်။နောက်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပြောခွင့်ရသူတူဖြစ်တဲ့ဦးဝင်းထိန်ကတော့သူတို့အနေနဲ့တိုင်းပြည်အကျိုးအတွက်တွစ်ဆုံတင့်သူတွေနဲ့တွစ်ဆုံသွားရမှာဖြစ်တယ်လို့ပြောရတယ်
။ဟုတ်ကဲ့လို့ဒီချင်းလေးအောင်နဲ့ပေါင်း28နှစ်ကျော်ကြာတဲ့ခါကျတော့စကားတွေရမပြောရဘူး။တိုင်းပြည်အတွက်ကောနာဂတ်ကောသူကြီးတင်းနေတူနေတွေ့တယ်။သူကြီးနဲ့တွေ့တယ်။အဲ့ဒါတွေတော့တွေ့နေမှာပဲ။ဒါပေမဲ့အခုလောလောဆယ်ဖြစ်နေရောအဲ့ဒါမပြောရကောင်းဘူး။
မြန်မာနိုင်ငံထဲမှာတော့ဒီသတင်းပေါ်မှာလူများစိတ်ဝင်စားမှုရှိပြီးတော့လက်ရှိအာဏာအလွှဲပြောင်းမှာရေးကြီးတဲ့အခြေအနေတရားဖြစ်မယ်လို့ယူဆပါရတယ်။မြန်မာပြည်လီလာသူဒေါက်တာရေမျိုးသိန်းကတော့ဒီအခြေအနေမှာရွေးကောက်ပွဲအနိုင်ရ NLD ဘက်ကပွင့်လင်းမြင်သာမှုရှိဖို့လိုမယ်လို့သူကယူဆပါရတယ်
။လက်ရှိရွေးကောက်ပွဲအလွန်နိုင်ငံရေးမှာဖြူဟာသစ်တစ်ခုကိုစပြီးတော့ခင်းကျင်းမှုပြင်ဆင်ပြီးလာလို့တော့ကျွန်တော်ကထင်မိပါတယ်ဗျ။လက်ရှိမြန်မာနိုင်ငံရဲ့အပြောင်းလဲတနည်းအားဖြင့်တော့ဒီမိုကရေစီပြည်တည်ပြောင်းလဲရေးနဲ့အမျိုးသားပြန်လည်တည်မြဲရေးမှာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးဟောင်းတန်းရွှေအနေနဲ့ကိုတိုင်ကိုကျပါဝင်လာတဲ့အပိုင်းကိုကြည့်မယ်ဆိုရင်လွန်ခဲ့တဲ့9နှစ်တာကာလအတွင်းမှာဗိုလ်ချုပ်မူကြီးဟောင်းတန်းရွှေဟာအစိုးရပေါ်မှာရောလွှတ်တော်ပေါ်မှာရောတပ်မတော်ပေါ်မှာရောဩဇာရှိခဲ့တယ်ဆိုတာမြင်နေရတဲ့အချက်လို့ကျွန်တော်ကမြင်ပါတယ်။အဲ့ဒီလိုပဲလက်ရှိအတွင်ကူးပြောင်းရေးကာလမှာလည်းပဲအမှန်တော့လက်ရှိအစိုးရနဲ့ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအပေါ်မှာဩဇာတက်ရောက်မှုရှိနေစေပုဂ္ဂိုလ်တယောက်အနေနဲ့ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံတာဖြစ်ကောင်းဖြစ်နိုင်တယ်လို့ကျွန်တော်ကသုံးသပ်ပါတယ်။လက်ရှိအတွင်ကူးပြောင်းရေးကာလကိုလူမှုကောင်းဆောင်ဒေါက်ဆန်းစုကြည်အနေနဲ့လိုက်ပါနိုင်အောင်ပြင်ဆင်ဆောင်ရွက်မဲ့အခင်းချင်းဖြစ်လေချက်ကောင်းဖြစ်လာနိုင်ပါလေလို့ကျွန်တော်ကသုံးသပ်ပါ
ဒေါ်ဆန်းစုကြည်ရဲ့ချင်းကပ်မှုတွေသူ့ရဲ့ view ဟာနဲ့ပတ်သက်လို့တော့ဒေါက်တာရေမျိုးသိန်းဘယ်လိုသုံးသပ်မိပါလဲ
သူကတော့အမျိုးသားပြန်လဲတည်မြက်ရေးနဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးဆင်းရဲမွေးတေမှုလျှော့ချရေးအဲ့ဒီခေါင်းစဉ်တွေအောက်ကနေတပ်မတော်အရာရှိဟောင်းမဲဖြစ်ဖြစ်လက်ရှိတပ်မတော်အရာရှိကြီးတွေပဲဖြစ်ဖြစ်ပူးပေါင်းဆောင်ရွက်ဖို့ဇာနုံးကြီးအစဉ်လက်ရှိနေတာကိုတွေ့ရပါလေအဲ့တော့သူကအရင်တော့ဘလို့အမားမျိုးတွေပဲမှားခဲ့မှားခဲ့လက်ရှိအခြေအနေမှာတိုင်းပြည်နဲ့ပြည်သူလူထုရဲ့အကျိုးအတွက်ကိုဆောင်ရွက်ဖို့အသင့်အင့်ရှိတဲ့လူတိုင်းနဲ့ပူးပေါင်းဆောင်ရွက်ဖို့အသင့်ဖြစ်နေတဲ့အနေအထားမျိုးရှိပါတယ
်ဟုတ်ကဲ့
ဒါပေမဲ့ကျွန်တော်စိုးရိမ်တာကတော့တစ်ဖက်ကနိုင်ငံရေးဂျူဟာနဲ့နိုင်ငံရေးအစီအမံတွေဟာဒေါက်ဆန်းစုကြည်လိုပဲရိုးရှင်းပါမလားဒေါက်ဆန်းစုကြည်အဆိုပြုလိုပဲပြည်ရည်တွေโอ้แห่กั่วดิกินบ่มะล่ะลูกเราจนว่าตําเลยอ่ะชื่อไปเลยครับ
โอเคนอกจากก็อกุโลต้วยจะส่งจ้าได้เคสอะไรบ่โหตลอดอ่ะสมมุติว่าบุญมุจีฮองอุตั้นชุยเนี่ยมีเนี่ยแหละดอสุต้วยว่ะครับเนี่ยแล้วดีเคสอะไรเนี่ยปัดตะลูกตอเลี้ยงๆวะเนี่ยทิ้งๆเลิกจ้าต้วยอ่ะว่ะครับดอสุบักก็ตะผักก็ตะผักก็หลูริก็บ่ดีฉินนี่เนี่ยปัดตะลูกปွင့်ลิ้นมินตาหมู่เนี่ยปัดตะลูกอ๋อดรเยမျိုးเต็งบลูเมมาเลยถ้าผิดติ้งไม่ผิดติ้งอีบ
่นายงานยี้มาโหปွင့်ลิ้นมินตาหมู่ชื่อเนี่ยอป้ายนี่โหမဖြစ်မနေပွင့်လင်းမြင်သာဖို့လိုအပ်တယ်လို့မြင်ပါတယ်အဲ့တော့လက်ရှိဟိုဘုံမူကြီးအောင်တန်းရွှေနဲ့တွေ့ဆုံမှုမျိုးအဲ့ဒါဘုံမူကြီးအောင်တန်းရွှေရဲ့မိသားစုဝင်နဲ့တွေ့ဆုံမှုမျိုးဟာမဖြစ်မနေပွင့်လင်းမြင်သာမှုရှိရှိနဲ့တွေ့ဆုံမှုဖြစ်တဲ့နယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်ဒေါက်ဆန်းစုကြည်နဲ့အငြင်းစားဘုံမူကြီးရဲ့မိဖြစ်သူနေရွှေသွေးအောင်တို့ဟာပြီးခဲ့တဲ့လအတွင်းတွေ့ဆုံခဲ့တဲ့နောက်အခုလိုမျိုးဒေါက်ဆန်းစုကြည်နဲ့ဦးတန်းရွှေတို့တွေ့ဆုံမှုဖြစ်လာတာပါအခုဒီတွစ်ဆုံမှုကိုဒီသွတ်တော်ဥက္ကဋ္ဌဖြစ်တဲ့သူရဥရှိမန်ကစီစဉ်ပေးတယ်လို့လည်းသတင်းထွက်ပါတယ်။ဒါပေမဲ့တိကျအတည်ပြုလို့တော့မရသေးပါဘူး။အငြင်းစားပူဇော်မှုကြီးတန်းရှင်နဲ့ဒေါက်ဆန်းစုကြည်တို့ဟာရခင်စစ်ဆူရလက်ထက်တုန်းကနှစ်ကြိမ်ထက်မနည်းတရားဝင်တွစ်ဆုံမှုတွေရှိခဲ့ပေမဲ့ဦးတန်းရှင်အငြင်းစားယူပြီးတဲ့နောက်ပိုင်းအခုပြောင်းကာလမှာတော့တရားဝင်တွစ်ဆုံမှုတွေမရှိခဲ့ပါဘူးခင်ဗျ။